မနေ့ကကျင်းပခဲ့တဲ့ပြည်အောင်စုလွှတ်တော်အတွင်းမှာအစိုးရတစ်ထဲတာဝန်ယူကြမဲ့ပြည်အောင်စုဝန်ကြီးတွေရဲ့စီရင်ကိုထုတ်ပြန်ခဲ့ပြီးတဲ့နောက်ပိုင်းသူတော်ဥရွှေမန်းဟာလွှတ်တော်မှာရောအစိုးရအဖွဲ့ထဲမှာပါတွေ့ဝိုက်တဲ့နီးနဲ့ဩဇာရှိနေသေးတယ်ဆိုတဲ့သုံးသပ်ချက်တွေကိုပိုးပြီးခိုင်မာစေတယ်လို့မြမအရေးလေးလာသုံးသပ်သူတူဖြစ်တဲ့ဒေါက်တာရံမျိုးသိန်းကမြင်ပါတယ
်။အစိုးရအဖွဲ့ဖွဲ့စည်းရေးကိုစဉ်းစားဆွေးနွေးတဲ့နေရာမှာသူတော်ဥရွှေမန်းရဲ့အကြံဉာဏ်အများကြီးယူခဲ့တယ်လို့ထင်တယ်။အဲ့ဒီအတွက်ကြောင့်လည်းပဲသူတော်ဥရွှေမန်းကအစိုးပြုထောက်ခံတဲ့သူတော်ဦးအောင်ကိုလို့ဥတော်ရင်ဆွေလို့တော့ဥဝင်းခိုင်လို့ပုံကူမျိုးတွေပြည်သူလွတ်တော်ဒုတိယဥက္ကဋ္ဌနေရာကိုပြည်တော်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ကိုယ်စားလှယ်ဥတီခွန်မြတ်နေရာရယူလာနိုင်တာလည်းပဲသူတော်ဥရွှေမန်းရဲ့အစိုးပြုထောက်ခံမှုနဲ့တိုက်ရိုက်ဆက်ဆက်နေနိုင်တယ်လို့ကျွန်တော်ကသုံးပါတယ်။ဒါပေမဲ့သူတော်ဥရွှေမန်းအနေနဲ့တော့ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်လည်းမဟုတ်တဲ့အပြင်တော့လက်ရှိအစိုးရအဖွဲ့မှာလည်းပါဝင်လာခြင်းမရှိတဲ့အတွက်ကြောင့်မလို့လွှတ်တော်နဲ့အစိုးရအဖွဲ့ကိုဘေးကနေပြီးတော့တန်ဖိုးထိန်းကျောင်းနဲ့အနေအထားမျိုးပဲပါဝင်လာနိုင်တယ်လို့သုံးသပ်ပါတယ်။အဲ့ဒီလိုအခြေအနေနဲ့ကနေပြီးတော့လွှတ်တော်နဲ့အစိုးရပေါ်မှာတွေ့ဝိုက်ပြီးတော့ဩစာတက်ရောက်လာနိုင်တဲ့အနေအထားတော့ရှိနေပါတယ်။အဲ့ဒီလိုအနေအထားပေါ်မှာနိုင်ငံရေးလေးလာသုံးသပ်သူတွေကြားမှာဆိုရင်ပုဂံမှုတွေတော့မြင်မာနေတယ်လို့ရှိကူရပြောလို့ရပါတယ
်ပြည်ထောင်စုဝန်ကြီးတွေရဲ့ဆင်းနဲ့မှာကြက်ခိုင်ဖွံ့ဖြိုးရေးပါတီကနှစ်ဦးပါလာတဲ့အချက်နဲ့ပတ်သက်လို့လဲတီဘောမျိုးနယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးရထွန်းရဲ့သုံးသပ်ချက်ကတော
့သူကဥအောင်ကိုကတော့ဒေါ်ခန်းစုကြည်ဂျာကရွေးကောက်ပွဲမှာအနိုင်ရပြီးလွှတ်တော်ထဲရောက်လာတဲ့အချိန်ကစပြီးတော့သူကဒေါ်ခန်းစုကြည်ကိုကြည်ညိုလေးစားပုံလဲရတယ်နောက်ဒေါ်ဆန်းစုကြည်ရှေ့ဆုံးတန်းမှာထိုင်တဲ့အခါမှာအနေမကျအောင်ပေါ့နော်သူ့ဘေးမှာမူလတကယ်ကြတဲ့လူဟာပြည်ထောင်ဝင်ကြီးဟောင်းဥမာဦးဖြစ်ပေမဲ့ဥမာဦးနေရာကိုလဲပြီးတော့ဥအောင်ကထိုင်ပြီးဒေါ်ဆန်းစုကြည်ကိုအဖို့လုပ်ပေးတယ်ပေါ့နော်အဲ့တော့ဒေါ်ဆန်းစုကြည်ကိုသူကြည်ညိုတဲ့သဘောထားမျိုးလဲကျွန်တော်တို့တွေ့ရတယ်အဲ့ဒီအခါကျတော့ဦးရွှေမန်းကထောက်ခံတယ်လို့ဒေါ်ဆန်းစုကြည်ကလည်းဦးအောင်ကိုအပေါ်မှာဒီယုံကြည်မှုရှိပုံရပါတယ်နောက်ဦးသိန်းဆွေကတော့ကျွန်တော်ပြည်တိဆက်ဆံရတယ်လို့တော့အနေမှန်တယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်သူကအခုလည်းပဲလက်ရှိရန်ကျိုးပါတီဝင်ဆက်ဖြစ်နေပေမဲ့ဥရှင်မိုင်းရဲ့ထောက်ခံခြင်းနဲ့သူ့ကိုဒေါ်ဆန်းစုကြည်ကတုံ့တယ်လို့ကျွန်တော်အဲ့လိုထင်နေပါတယ
်။သူတို့ဥရှင်မိုင်းဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ပြည်တော်စုအဆင့်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလံစမ်းစစ်ရေးကော်မရှင်ဟာဥရှင်မိုင်းစိတ်ကြိုက်လူတွေနဲ့ရွေးချယ်ဖွဲ့စည်းထားတာဖြစ်တယ်လို့လည်းဥရထွန်းကထောက်ပြပါတယ်။အထူးသဖြင့်တော့သူတို့ဥရွှေမန်းရဲ့ကော်မရှင်ဟာနောက်ွယ်ကနေလွှတ်တော်ကိုဩစာလွှမ်းမိုးမှုရှိလာမှာကိုလည်းစိုးရိမ်ပူပန်မှုတွေရှိနေပါတယ်။ဒါကြောင့်ပြည်တော်စုအဆင့်ရှိနေတဲ့ဒီကော်မရှင်ကလွှတ်တော်ကိုဥပဒေရေးရာတွေအကြံပြုတဲ့အခါမှာလူထုကိုအကျိုးရှိတဲ့ဥပဒေတွေဖြစ်ဖို့လိုတယ်လို့ဦးရထွန်းကထောက်ပြပါတယ်
။လူသားသမီးတွေပိုင်ဆိုင်တဲ့ကြီးဝါးရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့အဆိုတင်သွင်းမှုတွေမှာလည်း energy အမတ်တွေကနေပြီးတော့အဆိုထောက်ခံဆွေးနွေးကြတာမျိုးပေါ့အပြန်အလှန်မျိုးလေးတွေရှိတယ်။ရှိတော့လာမယ့်ဖြစ်တော်မှာလဲသူကကော်မရှင်ဥက္ကဋ္ဌအနေနဲ့ဒီလိုအကြံပေးတာတိုက်တွန်းတာမျိုးတော့ရှိလာနိုင်တယ်။အဲ့ဒီအချိန်မှာဒီဥရှိမန်တိုက်တွန်းတဲ့အကြံပေးချက်ဥပဒေပြဋ္ဌာန်းချက်တွေဟာကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားကိုထိခိုက်မလား၊ဒီကွက်စီးပွားရေးစနစ်ကိုထိခိုက်မလားဆိုတဲ့ဥစ္စာပေချာလေးလာသုံးသပ်ပြီးတော့အကျိုးအကြောင်းနဲ့ပြန်လဲဆွေးနွေးပြန်ပြနိုင်တဲ့ဖြစ်တော်ကိုယ်စားလှယ်တွေရှိလို့ရှိရင်တော့ပိုကောင်းမယ်လို့ကျွန်တော်ယူဆပါတယ်။
သူတို့ဥရွှေမန်းနဲ့ဒေါ်ဆန်းစုကြည်ဟာရင်းနှီးပြီးတော့ယုံကြည်မှုတွေရှိတယ်ဆိုတာကိုအများသုံးသပ်နေကြပြီးဥရွှေမန်းဟာဒေါ်ဆန်းစုကြည်နဲ့အတူ NLD ပါတီရဲ့အကျိုးအတွက်ကိုသာရှေ့ရှုပြီးတော့သူ့ရဲ့လုပ်ငန်းတွေကိုလုံနိုင်တယ်လို့မြင်ကြောင်းလူပေါင်းတီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကသုံးသပ်ပါတယ်
။ဒီဒေါ်ဆန်းစုကြည်နဲ့ဥရွှေမန်းနဲ့အရင်းနှီးမှုအတိုင်းဒါယုံကြည်မှုအတိုင်းဒါတော်ကြီးတယ်ဆိုတာကအခုကဟုတ်တာမဟုတ်တာတော့ကျွန်တော်သေချာမသိဘူးတနိုင်ငံလုံးတော့အဲ့ဒီအတိုင်းပဲယူဆနေတယ်အိုးရှေမန်ရှေ့ဆက်ပြီးတော့ဥရေကိစ္စတွေဆောင်မဲ့ကိစ္စကတော့ကျွန်တော်အမြင်တော့ဒေါ်ဆန်းစုကြည်ရဲ့သဘောထားတွေကိုတစုံတရာထင်ဟနိုင်တယ်လို့ကျွန်တော်တော့ယူဆတယ်။အဲ့ဒီအတွက်တော့လူလူကိုအကျိုးမပြုမဲ့ဥရေကိုတင်လာလိမ့်မယ်လို့တော့ပြောဖို့ခက်တယ်ပေါ့နော်။ဒါပေမဲ့ဦးရှေမန်ရဲ့အတိတ်ကကိစ္စအင်းနဲ့ပတ်သက်လို့တော့သူ့အပေါ်မှာဒီအများပြည်သူရဲ့အတွင်းမှာနိုင်ငံရေးအဝန်ဝိုင်းတွေအတွင်းမှာယုံကြည်ဖို့ကိစ္စကတော့ကဲဖြစ်တာတော့အမှန်ပဲဗျ
။အခုဆိုရင်ဒေါ်ဆန်းစုကြည်ဟာပြည်တော်စုဝင်ကြီးတာဝန်ကိုယူတော့မှာမဟုတ်လွှတ်တော်ထဲမှာဆက်မရှိတော့ဘူးဆိုပေမဲ့အသစ်ဖွဲ့စည်းထားတဲ့လွှတ်တော်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပေါက်ဆက်ညီနိုင်ရေးအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်ဆက်ပြီးတော့ရှိနေမှာမို့လွှတ်တော်ကိုသေဝဲတဲ့နီးနဲ့ကင်တွယ်ဆောင်ရွက်မယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်။သူတို့ဥရွှေမန်းဦးဆောင်တဲ့ပြည်တော်စုအဆင့်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ဟာတည်ဆဲဥပဒေတွေကိုလေးလာသုံးသပ်ပြီးတော့ပြင်ဆင်တာပြဖြတ်တာ အသည့်ပြတ်ထမ်းဖို့အတွက်လွှတ်တော်တွေကိုအကြံပြုဖို့အပြင်အထူးကိစ္စရပ်တွေပေါ်ပေါက်လာတဲ့အခါမှာဥပဒေရေးရာရှုထောင့်ကနေသုံးသပ်ပြီးတော့လွှတ်တော်ဥက္ကဋ္ဌတွေကိုအကြံပြုတင်ပြရမှာလည်းဖြစ်ပါတယ်ရှင်။